မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဟောင်းတောက်တာအောင်နိုင်ဦးနဲ့တရင်သမားဟောင်းကိုမျိုးအောင်ဟာကြံမျောမြို့နယ်စစ်ဘေးမိဘေးတံခံရတဲ့သူတွေအတွက်ကုညီ၆ပတ်မို့သွားနေစဉ်ဧပြီ၁၀ရက်မနေ့ပိုင်းကမော်လမြိုင်စစ်မှုဆောင်အရောက်မှာစစ်ကောင်စီကဖမ်းဆီးသွားတယ်လို့မိသားစုနဲ့နေဆက်သူတို့ကပြောပါတယ်PDF တွေကို၆ပတ်နဲ့ဆိုတဲ့အကြောင်းပြချက်နဲ့ဖမ်းဆီးထိန်းသိမ်းထားပြီးမော်လမြိုင်မြို့မှာရဲစခန်းမှာစစ်ဆေးမြင့်မြန်နေပြီးတော့အခုချိန်ထိပြန်မလွတ်လာသေးဘူးလို့မိသားစုနဲ့နေဆက်သူကပြောပါတယ
်။မနေ့မနေ့ကဒေါက်တာအောင်နဲ့ဦးနဲ့အကူမျိုးအောင်နဲ့နှစ်ယောက်ကကားနဲ့သွားတဲ့ချိန်မှာဒီစုံစုံမှာရှိတဲ့စစ်ဆေးကိစ္စနဲ့ကားကိုတားပြီးတော့ဒီကားကထောက်ပို့လို့တဲ့ထဲမှာတွေ့တယ်လို့ယူဆရလို့ဆိုပြီးတော့တားပြီးတော့သူတို့ကိုခိတ်သိမ်းလိုက်ဒီမော်လမြိုင်မြို့မှာရဆောက်ခေါ်လာပြီးတော့စစ်စင်မြင့်မြတ်မှုတွေတက်တယ်တရှိချင်းနေပြီးတော့သူတို့ကိုခိတ်သိမ်းသားစေလို့ပြီးကြတယ်တော့အဲ့ဒါခံနေပါနေရလည်းမထည့်တာဘူးတဲ့အဲ့လိုမျိုးရှိနေရှိတယ်ဟိုလောလောဆယ်တော့ခိတ်သိမ်းသားစေပဲ
ပြည်ကရဲမတ်25ရက်နေ့မွန်ကရင်နယ်စပ်ကော့ဘင်ရဲစခန်းအသိမ်းခံရပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာနေ့စဉ်လိုလိုတေးချောင်းဖြေချောင်းအသုံးပြုပြီးတော့အနီးတဝိုက်ရွာတွေကိုပုံကျဲတိုက်ခိုက်နေတယ်လို့ရွာခန့်တွေက VOA ကိုပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်အင်ချေတထောင်လောက်ရှိတဲ့ဓမ္မတရွာမှာနေအိမ်300ထက်မနည်းမီးလောင်ပြာကျတော့ခရပြီးအဲ့ဒီဒေသကတောင်းနဲ့ချီတဲ့ရွာခန့်တွေလည်းအိုးအိမ်ဆုံးခွာပြီးလို့ရထွက်ပြေးတင်းရှောင်နေကြရပါတယ်။ဒေါက်တာအောင်နေဦးဟာကြံမျောမြွနဲ့စစ်ဘေးမိဘေးတံခံရတဲ့ပြည်သူတွေအတွက်ကူညီထောက်ပံ့ဖို့သွားနေစဉ်အခုလိုဖမ်းဆီးခံရတာဖြစ်ပါတယ်။သူဟာကယ်ဆယ်ရေးလုပ်ငန်းသာလုပ်ကိုင်နေသူဖြစ်တာမလို့အ мян ဆုံးပြန်လဲလွတ်မြောက်လာဖို့မျှော်လင့်တယ်လို့မှုန်လွင်ခဲ့တဲ့ဦးကပြောပါတယ်
။ဒေါက်တာအောင်နေဦးခံတော့တာတော့ဟိုလက်ရှိပြည်တယ်ဗနာဒီကအရှိသူကအများမြင်လာလဲစရိုက်တာနဲ့ဒီကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတာဗနာဒါနဲ့မုံဖြစ်လို့ဒီလိုလောက်တာလာတဲ့ကျွန်တော်မပြောတတ်ဘူးဒါဟိုမဖြစ်တဲ့ကိစ္စတော့ဖြစ်သွားမှာနော်။တန်လျာနဲ့ဖမ်းနေရလို့ပဲနင်းတယ်။ဒါတော့ဟိုဒီလုံရောက်လာလို့လေဒီလိုပြောနေပါတယ
်။မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဟောင်းသောက်သာအောင်နိုင်ဦးဟာ2023ခုနှစ်အာဏာသိမ်းပြီးတဲ့နောက်မွန်ပြည်ညီညွတ်ရေးပါတီ MUP ကစစ်ကောင်စီနဲ့ပူးပေါင်းခဲ့တာကြောင့်ဗဟိုအလုပ်မှုဆောင်ကနေနှုတ်ထွက်ခဲ့ပြီးမွန်အမျိုးသားပညာရေးနဲ့ပရာဟိတလုပ်ငန်းကိုအဓိကကူညီဆောင်ရနေသူတို့ဖြစ်ပါတယ်။သောက်သာအောင်နိုင်ဦးဟာ2030 2015 2020အထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်ချောင်းဆောင်မြို့နယ်မဲဆန္ဒနဲ့အမတ်တိတ်ကနေတုံးကျင်ဆက်တိုက်အနေရရှိခဲ့ပြီး2015ခုနှစ် NLD အစိုးရလက်ထက်မှာတော့မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌနေရာမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူနဲ့အတူဖမ်းခံရတဲ့တရင်တော်ဟောင်းကိုမျိုးအောင်ကတော့အာဏာသိမ်းပြီးတဲ့နောက်ပိုင်းတရင်မီဒီယာလုပ်ငန်းတွေရန်နာပြီးတော့မော်လမြိုင်မြို့မှာသမင်းဆိုင်ဖွင့်လို့ရောင်းချနေသူတို့ဖြစ်ပါတယ်။ဒေါက်တာအောင်နေဦးနဲ့ကိုမျိုးအောင်နှုတ်ဦးဖန်စီထိနေထားတာနဲ့ပတ်သက်လို့မွန်ပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူတယန်ဇာတရေရဝန်ကြီးဒေါက်တာအောင်မြတ်ကျော်စိန်ကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး။